ဇွန်လ19ရက်နေ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စု E ကနာမည်ကျော်ဘရာဇီးလ်နဲ့ဆွစ်ဇာလန်တို့ပွဲမှာတစ်ဖက်တကူးစီနဲ့တည်ကြသွားပါတယ်။ဘရာဇီးလ်အသင်းဟာပထမပိုင်းမိနစ်20မှာကလေးကကူတီးညိုရဲ့အဖွင့်ကူနဲ့တောက်လျှောက်ဥဆောင်ကစားလာတာပါ။ဆွစ်ဇာလန်ဘက်ကခေါင်းတိုက်ဖြတ်ထုတ်လိုက်တဲ့ဘောလုံးကိုရတဲ့ကူတီးညိုကဂိုးစီးအပြင်ခလန်လန်ကနေအပြင်ကန်သွင်းပြီးဂိုးရတာဖြစ်ပါတယ်။ဘရာဇီးလ်အသင်းဟာဒုတိယပိုင်းဆက်စချင်းမှာတတိယရောက်တိုက်ဆစ်စင်မကစားဘဲနှေးကွေနေတဲ့အချိန်ဆွစ်ဇာလန်အသင်းကမိနစ်90မှာရတဲ့တောင်းကန်ပိုးကိုတိုးနံပါတ်14ဇူဘာအပိုင်ခေါင်းတိုက်သွင်းပြီးတော့ခြေပါကူးရသွားတာပါ။ဒီနေ့တိုင်ပွဲမှာပိုဆွဲမယ်လို့ရေပန်းစားတဲ့တဲ့ထိတ်ဆုံးကပါတဲ့အိုစု F ကလက်ရှိချန်ပီယံဂျာမနီတင်းဟာလည်းဘယ်သူမှထင်မှတ်မထားဘဲမက္ဆီကိုတင်းကိုတကူကူမရှိနဲ့ရှုံးသွားပါတယ်။အိုစု E ကပဲကော့စတာရီကာနဲ့ဆာဗီယာပွဲမှာဆာဗီယာကတကူကူမရှိနဲ့နိုင်ပါတယ်။အိုစု F အနေနဲ့တော့ဇွန်လ17ရက်တင်းနာလေးမြန်မာစံတော်ချိန်ညနေ6နာရီခွဲမှာဆွီဒင်နဲ့တောင်ကိုရီးယားဇွန်လ23ရက်မှာဂျာမနီနဲ့ဆွီဒင်တောင်ကိုရီးယားနဲ့မက္ဆီကိုတို့ရှင်ပိုင်မှုရှိပါတယ်။တင်းနာလေးပွဲစဉ်တွေကတော့ဆွီဒင်နဲ့တောင်ကိုရီးယားပြင်မြန်မာစံတော်ချိန်ည9နာရီခွဲမှာအုပ်စုကြီးကဘယ်လ်ဂျန်နဲ့ပနမ်မာအင်္ဂါနေ့9:00ပြီး17နာရီခွဲမှာတူနီးရှားနဲ့အင်္ဂါတို့အချိန်ပိုင်းကစားဖို့ရှိပါတယ်ခင်ဗျာ။